ထိုင်းနိုင်ငံမဲပရက်ကွက်မဲလွေအင်ယာဝင်းကနေဒလုံထဲမှာမေလ14ရက်မနေ့ကမီးလောင်ပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်ရဲတပ်ဖွဲ့နဲ့မိသက်တပ်ဖွဲ့ဝင်တွေလည်းရောက်စစ်ဆေးရမှာတော့နေအိမ်ခန်းထဲမှာရမ်းနဲ့တွင်ခုံတွေရှိနေတာကိုတွေ့ခဲ့တဲ့အတွက်ဒီကိစ္စနဲ့မဆိုင်တဲ့အနီးအနားကတရားဝင်မြန်မာ15ရက်လောက်ကိုဖမ်းဆီးသွားခဲ့ပါတယ်။မေလ15ရက်နေ့မှာတော့အဲ့ဒီအင်ယာဝင်းအနီးမှာလုံခြုံရေးတွေစောင့်ကြပ်ပြီးတော့စစ်ဆေးတာတွေလုပ်ခဲ့ပါတယ်။ဒီအကြောင်းဗီဒီယိုတင်ထောက်မိုင်းအေးအမအေးအေးမာကထိုင်းကနေတင်ပြပို့ထားပါတယ်။
ထိုင်းနိုင်ငံမဲပရက်ကွက်မဲလွေအင်ယာဝင်းအတွင်းမှာမေလ14ရက်နေ့ကမီးလောင်မှုဖြစ်ခဲ့တာပါ။အဲ့ဒီမီးလောင်မှုဖြစ်ပြီးတဲ့နောက်ရဲတပ်ဖွဲ့ဝင်တွေကလာရောက်စစ်ဆေးခဲ့ရမှာတော့အဲ့ဒီအိမ်ထဲမှာတွင်ကုန်၊တံပိုက်လုံးနဲ့ရမ်းပစ္စည်းတချို့တွေ့ရှိခဲ့ရပါတယ်။အဲ့ဒါနဲ့ပတ်သက်လို့မဲဆောင်မြို့နယ်ဒေသခံပြည်သူတို့ကအခုလိုပြောပြပါတယ်
။အော်မနေ့ကတော့ပေါ့လေနေ့လယ်ပိုင်းပေါ့၃နာရီခွဲကျော်ကျော်လောက်ပါပေါ့လေမဲဆောင်မဲပရက်မှာရှိအင်ယာဝင်းတခုမှာမိလန်လာပေါ့အဲဒီ guest war ကနေမိလန်လာဖြစ်ပြီးတော့ကြတော့ဘာဒီ Chinese တက်ကားတွေကနေဒီ visa ညင်းတဲ့အခါမှာနေတက်မှုတွေလုပ်တယ်နေတက်မှုလုပ်တဲ့အခါမှာအဲဒီအင်ယာဝင်းတွေကနေပြီးတော့ကြတော့ဘာဒီပြောမယ်ဆိုရင်ရန်လို့ပြောတဲ့ပစ္စည်းတွေအဲတချို့တွေ့ရတယ်ဆိုပြီးတော့ကြတော့သူတို့ကထိုင်းရင်းကိုကြောင်းကြတာရှိတယ်ထိုင်းရင်းကိုကြောင်းကြတဲ့အခါကြတော့အဲဒီ Nazi ပဝန်းကျင်မှာရှိတယ်ဟာဒီအထောက်ထားမဲ့15ဦးလောက်ကိုလည်းဖမ်းဆီးသွားတယ်လို့သိရပါတယ်ဗျာ
အဲ့ဒီမီးလောင်တဲ့အိမ်မှာနေထိုင်တဲ့သူတွေကတော့အချိန်မီထွက်ပြေးလွတ်မြောက်သွားတဲ့အတွက်ဖမ်းမမိခဲ့ဘူးလို့လဲဆိုပါရယ်ဒါပေမဲ့အဲ့ဒီအိမ်ယာဝင်းအနီးမှာနေထိုင်နေတဲ့တခြားအိမ်တစ်လုံးကနေမှန်ဘလူးကိုတွေ့ရှိခဲ့တာကြောင့်ပောက်ကွဲမှုနဲ့ဆက်ဆက်မှုမရှိတဲ့လူငယ်တဦးကိုလည်းဖမ်းဆီးသွားခဲ့ပါရယ်ဒါအပြင်အနီးတစ်ဝိုက်ကိုလိုက်လံစစ်ဆေးရမှာတော့ဒီကိစ္စနဲ့မဆိုင်တဲ့တရားမဝင်မြန်မာ15ဦးလောက်ကိုလည်းဖမ်းဆီးသွားခဲ့တယ်လို့ဆိုပါရယ်ဒီနေ့မှာတော့အဲ့ဒီအင်ယာဝင်းအနီးမှာလုံခြုံရေးတွေတင်းကျပ်စွာခြားထားပြီးစစ်ဆေးမှုတွေလုပ်နေတယ်လို့လည်းမဲဆောက်ဒေသခံကပြောပါတယ်
။နေရာတော့ဖြစ်ပွားမှုရဲ့ဆက်ဆက်မှုနဲ့ပေါ့လေဒီနေ့မှာလည်းဆက်ပြီးတော့ကျွန်တော်အဲ့ဒီမဲပောက်ကွဲရှိတဲ့မိလောင်မိလန်းတဲ့နေရာမှာပဲဟာဒီအင်ယာဝင်းသားမှာပဲပြန်ပြီးတော့စစ်ဆေးမှုတွေရှိတယ်။အဲခြံရည်တွေရောက်လာတာရှိတယ်။အဲဒီနေသားတော်တက်တွေရောက်လာတာလူတွေရှိတယ်
။အလားတူမေလ14ရက်နေ့နေ့လယ်ပိုင်းကလည်းတပ်ပီနဲ့မဲလမတ်မြို့နယ်အမှတ်9ခနေကျူကျေးရွာကနေတလုံးကိုတရင်အရထိုင်းအာနာပိုင်တွေကဝင်ရောက်စစ်ဆေးခဲ့ရမှာအင်စီကားပေါ်မှာတနက်နဲ့ဆက်ဆက်ပစ္စည်းတွေရှာဖွေတွေ့ရှိခဲ့ပြီးဒီလက်နက်နဲ့ဆက်ဆက်ပစ္စည်းများပိုင်ရှင်လို့ယူဆရသူမြန်မာနိုင်ငံသားတဦးနဲ့ထိုင်းနိုင်ငံသားနှစ်ဦးစုစုပေါင်း3ဦးကိုထိုင်းအာနာပိုင်တွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ထိုင်းအာနာပိုင်တွေဖမ်းဆီးသွားတဲ့အဲ့ဒီ3ဦးကိုတော့မဲလမတ်ရဲစခန်းကိုခေါ်ဆောင်သွားပြီးဝင်းဆက်တရခန်းတွေကိုဖမ်းဆီးနိုင်ဖို့စစ်ဆေးမေးမြန်းမှုတွေလုပ်နေတယ်လို့လည်းဒေသရင်းသတင်းတွေမှာဖော်ပြပါတယ်ရှင်။